ဘန်ကောက်မြို့လက်စီအရမှာရှိတဲ့မြန်မာအလို့သမားအများအများလုပ်ကင်နေတဲ့အီတလီယန်ထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်မှာလူ300နီးပါးအစုအပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဖေဖော်ဝါရီ17ရက်နေ့ကဆလို့အလို့ဆယ်ရက်ရန်နာလိုက်ပြီးတော့အလို့သမားအလုံးအပြင်းမထွက်ရဘူးဆိုပြီးတော့အမိန့်ထုတ်ပြန်ထားပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်ပြင်းပြင်းထန်လာနေတယ်လို့စစ်ရုံအလုပ်ရုံတွေစောက်လို့ရေးဆိုင်တွေမှာလည်းအစုလိုက်အပြုံလိုက်ကူးစက်မှုတွေပြန်ဖြစ်လာနေပါတယ်ဒီအပိုင်းမှာပဲဘန်ကောက်မြို့လက်စီအရက်ကစောက်လို့ရေးဆိုင်ကြီးဖြစ်တဲ့အီတာလီယန်ထိုင်းကုမ္ပဏီကစောက်လို့ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအလုပ်သမားတွေကြားအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်တာကြောင့်အလုပ်ဆိုင်တစ်ခုလုံးကို10ရက်အထိပိတ်ပစ်လိုက်ရကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အဒီအီတလီယန်ထိုင်းဟောလို့ရစိုင်းလေးလက်စီမှာ
ဟုတ်ကဲ့
ဖြစ်တာဟောစိုက်တဲ့မှာဒီဟောပေါ့လူသမားနေရာ70နှစ်ရောက်ပြီ
ဟုတ်ကဲ့ပြည်
တဲ့ခါမှာ70နှစ်ရောက်ပို့ပြီးပြည်ရစားကြတော့အဲ့ဒါကျေရပေါ့သူကဟောဟိုအိတ်လိုက်တာပေါ့ဒီတစ်ခါအရင်တော့လိုပဲဟောလို့စိုက်နေတယ်ဒါပိတ်တယ်ဟာမျိုးဟုတ်ကဲ့ဟုတ်တယ်အခုကတော့ဖြစ်တာအများစုကတော့ Omicron ပါပဲ
ဟုတ်ကဲ့
ဒါနဲ့ရောဂါတွေပြန်ပြီးဖြစ်တာများနေတယ်ဟိုကနောက်ဆုံးဝိညာဉ်နာပြန်ကလာပြီးတော့ဒီရက်နှုံနေရတယ်တကယ်ပြန်မြင့်လာတယ်ပြောမှာပေါ့နော်20အခုဆို30နာပြန်ပြီးလာတယ်အဲ့လိုဖြစ်နေအောင်အခုနောက်ဆုံး29ရောက်လာမှသိသေးတယ်ဗျဟုတ်တယ်တင်းတင်းဒီရက်နှုံပြန်တိုးလာတယ
်ဒီဆောက်လို့ရေးဆိုင်ထဲမှာမြန်မာအလုပ်သမားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးဖေဖော်ဝါရီလ16ရက်နေ့ကနေ17ရက်နေ့အတွင်းလူ300နီးပါးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တာပါဒီဆောက်လို့ရေးဆိုင်ဟာလူနေရပ်ကွက်နဲ့နီးကပ်တဲ့အတွက်အလုပ်ဆိုင်ကို10ရက်ပိတ်ဖို့အတွက်လက်စီအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားရေးမှူးမစ္စတာနိုင်ဆုံဘတ်ကန်နော့ခစ်မန်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဆောက်လို့ရေးဆိုင်ဟာအရင်ကိုဗစ်ပထမလှိုင်းဒုတိယလှိုင်းတွေမှာတော့လည်းအလုပ်သမားတွေအစုအဝေးနဲ့ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်အခုဆိုရင်အလုပ်သမားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲကိုဗစ်ကရောဂါပိုးတွေ့လူနာတွေကိုတီးခြားခွဲထုတ်ပြီးကုသပေးနေပါတယ်ဆောက်လို့ရေးအလုပ်ဆိုင်တွင်းမှာပိုးတက်ဆေးတွေဖြန့်လာအပြင်အလုပ်သမားတွေအားလုံးကိုကိုဗစ်စစ်ဆေးမှုတွေဇက်တိုက်လှုပ်ဆောင်နေပါတယ်လက်ရှိမှာရွှေပြောင်းလို့သမားတွေကြားကူးစက်သူလူနာအသစ်တွေလည်းထပ်တိုးလာနေပါတယ်။ထိုင်းနိုင်ငံမှာဖေဖော်ဝါရီလ20ရက်နေ့တနေ့တည်းကိုဗစ်ကူးစက်သူ19000နီးပါးထိရှိပါတယ်ရှင်။